အမေရိကန်မှာ Black Friday လို့ခေါ်တဲ့အထူးဈေးလျှော်ရောင်းတဲ့နေ့ဟာရောင်းသူရောဝယ်သူရောအထူးစိတ်ဝင်စားတဲ့နေ့ဖြစ်ပါတယ်။ရောင်းသူဘက်ကလည်းဝယ်မဲ့သူတွေအုံနဲ့ကျင်းနဲ့ဝယ်အောင်ဈေးကစားပြီးအမျက်ထွက်အောင်ကြိုးစားတဲ့နေ့ဖြစ်တယ်လို့ဝယ်တဲ့သူတွေဘက်ကလည်းဈေးလျှော်တဲ့ပစ္စည်းကိုအမိရဝယ်နိုင်အောင်ကြိုးပမ်းကြပါတယ်။မနေ့ကကြာရောက်ခဲ့တဲ့အမေရိကန်နဲ့ဗြိတိန်က Black Friday ဈေးရောင်းနေ့အကြောင်းကိုကြောင်အောင်လွင်ကပြောပြမှာပါရှင်။
နိုဝင်ဘာလနောက်ဆုံးပတ်ရဲ့ကြာသပတေးနေ့ကိုကျေးဇူးတော်နေ့လို့အမေရိကန်ပြည်ထောင်စုမှသတ်မှတ်ထားပါတယ်။မိသားစုတွေအတူဆုံကြတဲ့နေ့ပါ။ကျေးဇူးတော်နေ့ပြီးတော့လာတဲ့နောက်တရက်တောက်ကြနေ့ကိုတော့ Black Friday လို့ခေါ်ကြပါတယ်။အဲ့ဒီနေ့ဟာနှစ်သစ်ကူးကာလအလရဲ့ဈေးဝယ်ထွက်တဲ့ရာသီစတင်တဲ့နေ့ပဲလို့ပြောရမှာပါ။နှစ်သစ်ကူးကာလမှာရာသီဝတ္ထုကအေးတယ်ဆိုပေမဲ့လျှော့တဲ့ဈေးတွေနဲ့တိုးဖို့မိုးမလင်းခင်ဆိုင်တွေမဖွင့်ခင်ကတည်းကဝယ်မဲ့သူတွေကဆိုင်တွေရှေ့မှာတန်းစီနေကြတာပါ။ဦးရလူစင်းနဲ့ရောင်းချတာမို့ဆိုင်ဖွင့်ပွင့်ချင်းတန်းစီနေကြတဲ့ဈေးဝယ်တွေဆိုင်ထဲကိုအပြေးလွှားနဲ့လူရဲ့ဝယ်ယူနေကြတဲ့အတန်တွေပါပစ္စည်းတိုင်းကိုတော့ဈေးလျှော့ရောင်းတာမဟုတ်ပါဘူးဈေးလျှော့တဲ့အချိန်ကလည်းအကန့်အသတ်ရှိပါတယ်တတ်မှတ်ထားတဲ့ပစ္စည်းတွေကို30ရာခိုင်နှုန်း40ရာခိုင်နှုန်း50ရာခိုင်နှုန်းစသဖြင့်ဈေးလျှော့ထားတာမို့ဘယ်ပစ္စည်းကဘလောက်ဈေးလျှော့ထားတယ်ဆိုတာကိုအရင်တွေ့အောင်ရှာပြီးတာနဲ့အဲ့ဒီပစ္စည်းကိုလက်ထက်မှမလွတ်တန်းကင်နာပြီးတော့ Florida ပြည်နယ်က Best Buy ဆိုတဲ့လျှက်စပစ္စည်းစတိုးဆန်တစ်ခုမှာBlack Friday ဈေးဝယ်လာသူအမျိုးသမီးတူရဲ့တွေ့ကြုံကိုနားထောင်ကြည့်ပါ
I want to get two TVs for my bedroom.
ကျွန်မအိမ်ခန်းမှာ TV နှလုံးထားချင်တာပါ45မိနစ်လောက်စောင့်ခဲ့ပြီးတဲ့နောက်ကျွန်မလိုချင်တဲ့ TV နှလုံးရခဲ့ပါတယ်စောစောထားတဲ့ငှက်ကအကောင်းဆုံးတီကောင်ကိုစားရတယ်ဆိုရက်စကားပုံအတိုင်းပေါ်ရှင
်အဲ့ဒီဆိုင်မှာပဲနောက်တူကလည်း TV ဝယ်ဖို့လာခဲ့ပေမဲ့သူလိုချင်တဲ့ပစ္စည်းနဲ့လွဲခဲ့ရသူပါ
I'd rather stay at home and do it online to be honest with you but
ကျွန်တော်ကအိမ်မှာပဲနေပြီး online ကပဲဝယ်ဖို့ကောင်းတာပါဒါပေမဲ့အမှန်တိုင်းပြောရရင်လူတွေမင်းအစောကြီးအလူရဲ့ဈေးဝယ်တဲ့မြင်ငန်းကိုကြည့်ချင်တာနဲ့ပဲစောစောထားဖို့ဆုံးဖြတ်ခဲ့တာပါဆိုင်ဖုံးဝင်ချင်းတိုးတဲ့အထက်မှာကျွန်တော်နင်းနေနောက်ကျသွားလို့လူချင်းနေတဲ့ TV ကိုရှော့စည်းနဲ့မရခဲ့ဘူးဒါပေမဲ့လည်းကျွန်တော်လူချင်းနေတဲ့ TV နဲ့မတိမရင်ရှိတာတော့ရခဲ့ပါတယ
်အမေရိကန်ရဲ့ Black Friday ဈေးရောင်းပွဲကဥရောပမှာလည်းကူးစက်နေပါပြီဗြိတိန်က Devin Hams ကုန်တိုက်ဈေးကွက်ညွန်ကြားရေးမှူး Richard Christopher Lee ကBlack Friday နဲ့နှစ်သက်ကူကာလဈေးရောင်းချဖို့သူတို့ပြင်ဆင်ထားတာကိုရှင်းပြပါမယ်။
We're looking at taking over a quarter of a million orders online today.
ဒီနေ့တရက်ထဲ order 2,000 ခွဲလောက် online ကနေမှာကြမလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ပုံမှန်နေ့တွေထဲဒီကနေ့က6ဆလောက်အလုပ်ပိုးရှုပ်တာပါ။အခုနှစ်ကူကာလဈေးဝယ်ရသည့်အတွက်ကိုပဲလူအပိုး 8,000 လောက်ကိုခံထားရတာပါ။စိုင်ဖွင့်ဝင်ချင်းဈေးချထားတဲ့ကာလအတွင်းမှာတစ်မိနစ်ကိုရေမွေးပလင်း200လောက်ဒီနေ့ရောင်းဖို့ရှိနေပါတယ်။ဒါကရေမွေးတစ်မျိုးတည်းကိုပဲဥပမာပေးတာပါ
ဗြိတိန်က Amazon ဆိုင်ခွဲရဲ့ညွှန်ကြားမှု KD McQuaid ကလည်း Black Friday မှာဘလောက်ရောင်းအားတွက်တယ်လဲဆိုတာကိုရှင်းပြပါတယ
် It started at midnight last night I think some stats from the first 6 hours I think we had 63,000
ဇာတ်ရင်းနေညတကောင်ချိန်ကစပြီးတော့ Black Friday ဈေးလျှော့တာတွေကိုကျမတို့ကုမ္ပဏီကစပါတယ်ပထမ6နာရီတွင်းမှာကိုကလေးကစားစရာအယုတ်ပေါင်း 6,300 နဲ့အလားတူပစ္စည်း 3,200 ဝယ်ဖို့ order တွေရပါတယ်ဒီနေ့ကကျမတို့အတွက်တကယ်ကိုအလုပ်များတဲ့နေ့ပါChristmas gala ဒီနေ့လိုဈေးချတဲ့နေ့တွေမှာဈေးဝယ်ရတာဝယ်တဲ့သူတွေအတွက်လည်းတကယ်တန်ပါတယ
်နှစ်တကူကာလဈေးဝယ်ထွက်တဲ့ရာသီမှာနာမည်ကြီးတဲ့နေ့တွေကတော့ Thanksgiving လို့ခေါ်တဲ့ကျေးဇူးတော်နေ့ Black Friday ပြီးရင် Cyber Monday Cyber Monday ဆိုတာကကျေးဇူးတော်နေ့ပြီးတော့လာတဲ့တနင်္လာနေ့ကိုခေါ်တာပါအဲ့ဒီနေ့မှာနေပညာဆိုင်ရာပစ္စည်းတွေအထူးလျှော့ဈေးနဲ့ရောင်းပါတယ် Cyber Monday ပြီးရင်လာမှာက Christmas နေ့ပြီးလို့ရှိရင်နှစ်တကူနေ့ပါ Black Friday ဆိုတဲ့အဓိပ္ပာယ်ကတော့ဈေးရောင်းတဲ့လူတွေအတွက်ငွေစင်းချုပ်တဲ့အခါမှာအရှုံးပြရင်မှင်အနီအောင်တားပြီးတော့မှတ်ရတဲ့အလေးထားရှိပါတယ်။အမျက်ထွက်ရင်တော့အဲ့ဒီအမျက်ငွေကိုမှင်အမဲသုံးပြီးတော့မှတ်ရပါလေ။ Black Friday ဆိုတော့ရောင်းတဲ့သူတွေအမျက်ထွက်တဲ့နေ့ပေါ့လေ။ဝယ်တဲ့သူတွေလည်းသူနည်းသူဟန်နဲ့အမျက်ထွက်တဲ့သဘောခံစားကြရတာပါပဲ။ကိုလိုချင်တဲ့ပစ္စည်းတွေရှော့ဈေးနဲ့ရကြတာကို